ဝင်းနယ်ဟာမတ်အပြစ်ခတ်ရစဲရေးသဘောတူညီချက်ကတော့ဒီကနေ့တနင်္လာနေ့မှာဆက်လက်ပြီးတော့တည်တံ့နေပါတယ်။2024ခုနှစ်အောက်တိုဘာလမှာစခဲ့တဲ့စစ်ပွဲအဆုံးသတ်နိုင်မှုအတွက်ပထမအဆင့်ဖြစ်တဲ့တရင်6ပတ်ကြာအပြစ်ခတ်ရစဲကြဖို့နှစ်ဖက်သဘောတူညီထားကြတာဖြစ်ပါတယ်။လက်တလောချိန်ထိမှာတော့ဟာမတ်တွေဂါဇာမှာဖမ်းဆီးထားတဲ့တစားကန် 96ကိုပြန်လွှတ်ပေးပြီးတော့အားလုံးကတော့အမျိုးသမီးနဲ့ဆယ်ကျော်သက်အရွယ်တွေဖြစ်တယ်လို့ဟာမတ်စ်အဖွဲ့ကပြောပါတယ်။သဘောတူညီချက်အရအစ္စရေးကနောက်ထပ်အကျဉ်းသားရာနဲ့ချီကိုပြန်ပြီးတော့လွှတ်ပေးရမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဂါဇာဒေသမှာအပူတပြင်းလိုအပ်နေတဲ့စားနပ်ရိက္ခာတွေကိုလည်းကုလသမဂ္ဂကတိုးမြှင့်ပေးအပ်နေပါတယ်။ တိုက်ပွဲတွေကြားမှာဒုက္ခရောက်နေကြရတဲ့ပါလက်စတိုင်းအရဲသားတွေအတွက်စားနပ်ရိက္ခာအကူအညီဖြစ်တဲ့နေစဉ်ထရက်ကားတရ50ထောက်ပံ့မှုစီစဉ်ထားတယ်လို့လည်းပြောပါတယ်။ဂါဇာဒေသကရာယီခိုလုံရစခန်းတွေမှာတော့အရေးပေါ်အကူအညီလိုအပ်နေတဲ့သူကတစ်ဒသမ8တန်းလောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးတော့ထိခိုက်ပျက်စီးခဲ့တဲ့နေအိမ်အဆောက်အဦတွေပြန်လည်ထူထောင်နိုင်ရေးနှစ်ထောင်နဲ့40ပြည့်နှ